Chegan Pine Miaopan, Indian Yuanaga, Muslim Yuada Seago, Ubri met Tapia Keremuma, Tawan Shire, Tamro Darigo, Kagwe Uzicho Omine, Pianlo Keralu, the Dema, Pianjaye Tawan Shiduga, Vio Emiamabango Pioja Gavare, Durugo Pikerene, Noem Balarega, Shopo, Pidane, Lube Kerapitelu, let Tipu, Piosu Keraba, a Piesongro, Masumia Mongatin Piata Varese.
ပြီးပတ်စာတွေကိုရှောင်ရှားလာတယ်တိုင်းရင်းသားတွေရှိတယ်အဲဒီတိုင်းရင်းသားတွေကအင်းဒီမှာရှိတယ်စာတင်ကြောင်းမှာရှိတယ်တိုင်းရင်းသားအင်းဒီကစာတင်ကြောင်းမှာနားရောက်ပို့လို့အဲ့ဒီထဲကနေမှကျွန်တော်ထွက်သွားတယ်ဟိုတိုင်းရင်းသားတချို့ကိုသူတတ်ဖြတ်ခဲ့တာရှိတယ်တတ်ဖြတ်ခဲ့တာရှိတယ်ဆိုတော့အဲ့ဒီဆေးရောက်လုံးကိုကျွန်တော်ဖမ်းပြီးရဲ့ဖမ်းပြီးရဲ့အခါမှာကျွန်တော်ရဲစခန်းကိုပ ဒီကိုကြာသူတို့ကရခင်တော့အင်တန်ရှင်ရှိသွားလဲအဲ့မှာပြန်လို့တပ်ဖြတ်တဲ့နေရာမှာအောင်ကျူးလို့ပြန်အောင်ကျူးလို့ရတဲ့အခြေအနေခံရတယ်ရှိအဲ့ဒီရေယူခံရတော့အတနာခံလာရင်ကိုပြန်လဲသုံးတော့ဒီကမ္မတော့ကာကွယ်ရေးကြိုးအနေနဲ့လာတော့ကမ္မတော့အဲ့ဥပဒေ168မိနစ်ပေါ့168ခန်းရဲ့လို့ရလုတ်ပိုင်ခွင့်နေပြင်သုံးပြီးခေါင်းသား10မိနစ်ကနေခေါင်းသား10မိနစ်ထိပြည်တံရှော့လိုက်တယ်ရှော့ပြီးတော့ကျော်တဲ့အကြောင်းလို့သူတို့ဒီ2018တစ်လပိုင်းမှာကျွန်တော်ထောင်မှနေလွတ်မြောက်သွားတယ်
ထောင်ချခံရတဲ့တမရော်သား9ယောက်ကသူတို့အမှုနဲ့ပတ်သက်လို့တမရော်ကာကွယ်ရေးဦးစီးချုပ်ကိုအတနာခံစာတင်ခဲ့တာပါဒါကိုစစ်ဥပဒေချုပ်ရုံးကသုံးသပ်ပြီးကာကွယ်ရေးဦးစီးချုပ်ကလွတ်ငြိမ်းသက်သာခွင့်ပေးလိုက်တာဖြစ်ပါတယ်မွတ်စလင်10ယောက်ကိုတပ်ဖြတ်ပြီးမြုပ်နှံထားတဲ့အလောင်းတွေကို Rider သတင်းဌာနကမြန်မာနိုင်ငံမှအစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့သတင်းစင်ခံစာအကျယ်တဝင့်ထုတ်ပြန်ခဲ့တာပါအဲ့ဒီသတင်းအစီရင်ခံစာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားတဲ့လူခွင့်ချိုးဖောက်မှုဖြစ်တဲ့နိုင်ငံတကာကထောက်ပြပြီးတာဝန်ရှိသူတွေကိုအရေးယူပေးဖို့တောင်းဆိုခဲ့ကြပါတယ်။တမရော်ဘက်ကအကြမ်းဖက်သမားတွေလို့ဆိုတဲ့မွတ်စလင်ရွာသားတွေကိုတပ်ဖြတ်ခဲ့မှုကို Rider သတင်းတောက်တွေကဖော်ထုတ်ဖို့ကြိုးစားခဲ့တဲ့အတွက်သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့2018ဒီဇင်ဘာမှာဖမ်းဆီးထောင်ချခံခဲ့ရတာပါ။သူတို့ကတော့မကြာခင်ကမှတမရရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်လွတ်လာခဲ့ပါတယ်။အင်းတင်တပ်ဖြတ်မှုနဲ့ပတ်သက်လို့အခုပြန်လွတ်လာတဲ့တမရော်သား9ယောက်ကိုပဲတမရော်ဘက်ကအရေးယူခဲ့တာပါဒီအမှုမှာပတ်သက်နေတဲ့ရခိုင်ဒေသခံတချို့လည်းဖမ်းဆီးခံထားရတာရှိပေမဲ့သူတို့လွတ်မလွတ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းတွေပေါ်အာဆာအကြမ်းဖက်သမားတွေက2018ဩဂတ်စ်လမှာဝင်တိုက်ခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းမှုတွေကိုလုပ်ခဲ့တာပါအဲဒီဆောင်ရွက်မှုတွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကရိုဟင်ဂျာမွတ်စလင်တွေပေါ်ကြီးလေးတဲ့လူခွင့်ရချိုးဖောက်မှုတွေရှိတယ်ဆိုတော့ဆစ်ဆွဲမှုတွေလည်းကြဲကြဲပြန့်ပြန့်ရှိခဲ့ပါတယ်။မြန်မာအစိုးရကရောတပ်မတော်ကပါရိုဟင်ဂျာဆိုတဲ့အတုံးအနှုံးကိုလက်မခံဘဲကျူးလွန်ခဲ့သူတွေကိုဥပဒေအရအရေးယူမယ်လို့ပြောကြားထားပါတယ်။